Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမဟောပန်းတေးကြပါလားခင်ဗျာ2014မတ်လ5ရက်ဗုဒ္ဓနေ့ညနေခင်း View American တန်ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေ 9mm 16 19 25တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဆိုးဝင်းပါယူကရိန်းကအစိုးရစန့်ကျင်ရေးဆန္ဒပြသူတွေကိုထောက်ခံကြတဲ့အနောက်နိုင်ငံတွေကိုရုရှားနိုင်ငံသားရေးဝန်ကြီးကအပြစ်တင်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံကကာကွယ်ရေးအသုံးစီထပ်တိုးလိုက်တာကြောင့်ဂျပန်အပါအဝင်ဒေသရင်းနိုင်ငံတွေကစိုးရိမ်မကင်းဖြစ်ကြရတယ်လို့ဆိုပါတယ်။ဒီသတင်းတွေအပြင်တခြားထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့တူကြေညာပေးမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။တောင်တရုတ်ပင်လယ်အငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောတာက
ဒေတာတို့ပင်လယ်တွင်ကိစ္စရပ်နဲ့ပတ်သက်ပြီးတော့ဒီလူထုလူနည်းနဲ့ချမှတ်ခြင်းဟာအာဆီယံနဲ့တရုတ်တစ်ဖက်စလုံးတွေ
ဒီအကြောင်းတွေကိုသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်နိုင်ငံတကာသတင်းလွှာနဲ့အတူထိုင်းနိုင်ငံကမြန်မာလူသမားတွေငားလုံငန်းမှာအခွင့်အရေးချိုးဖောက်ခံရတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကိုဇော်ဝင်းလှိုင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရမဟုတ်ဘဲအာဏာသိမ်းခဲ့ကြတဲ့ဆန္ဒပြသူတွေကိုအနောက်နိုင်ငံတွေကထောက်ခံခဲ့ကြတာဟာဆိုးဝါးလှတဲ့နမူနာတစ်ရပ်ပဲလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကပြောဆိုလိုက်ပါတယ်။မစ္စတာလာဗရော့ဖ်ဟာဒီကနေ့စပိန်နိုင်ငံမက်ဒရစ်မြို့ကိုရောက်ရှိနေပြီးစပိန်နိုင်ငံသားရေးဝန်ကြီးဟိုဆေမန်နူအယ်ဂါရှာမာဂေယိုနဲ့တွေ့ဆုံစဉ်အခုလိုပြောဆိုလိုက်တာပါ။ဒီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့မှာကျင်းပနေတဲ့လေဘနွန်နိုင်ငံအရေးညီလာခံကိုမစ္စတာလာရော့ဖ်တက်ရောက်တဲ့အခါအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းမကြခင်တွေ့ဆုံမှုရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားတပ်ဖွဲ့တွေဆစ်လွတ်ပြီးအခြေအနေတင်းမာနေတာကြောင့်ယော့ဝါးစီရေးအတွက်နောက်နိုင်ငံခေါင်းဆောင်တွေကစူးစမ်းနေကြတာဖြစ်ပါတယ်။ခရိုင်းမီးယားဒေသအတွက်ရုရှားတပ်ဖွဲ့တွေခရိုင်းမီးယားဒေသကိုရုရှားတပ်ဖွဲ့တွေရှိနေတာကြောင့်ပင်လယ်နဲ့ကျွန်းဆယ်မှာအခြေစိုက်တဲ့ရုရှားရေတပ်စခန်းကိုအဲ့ဒီတပ်ဖွဲ့တွေပြန်လည်ဆုတ်ခွာပေးပြီးနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေတွားခွင့်ပြုဖို့အတွက်အနောက်နိုင်ငံတွေကအကြံပြုနေတာလည်းဖြစ်ပါတယ်။နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေခရိုင်းမီးယားဒေသမှာထားရှိခွင့်ပြုရေးဟာရုရှားနိုင်ငံရဲ့ဆုံးဖြတ်ချက်မဟုတ်ကြောင်းယူကရိန်းနိုင်ငံသားတွေနဲ့ခရိုင်းမီးယားအာဏာပိုင်တွေရဲ့ဆုံးဖြတ်ချက်သားဖြစ်တယ်လို့မစ္စတာဆာဂေးဗလာရော့ဖ်ကပြောဆိုလိုက်ပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားကယူကရိန်းမှာဖြစ်ပေါ်နေတဲ့တင်းမာမှုအခြေအနေတွေနဲ့ပတ်သက်ပြီးအင်္ဂါနေ့ကပြောကြားရမှာအချုပ်အခြာအာဏာပိုင်ဆိုင်တဲ့လွတ်လပ်တဲ့ပြည်သူတွေဟာသူတို့ဘဝနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တွေကိုသူတို့ကိုယ်တိုင်ချပိုင်ခွင့်ရှိတယ်လို့အခြေခံသဘောတရားအရသူ့အစိုးရကယုံကြည်ကြောင်းပြောပါတယ်။လွတ်တော်ကိုသူတင်သွင်းတဲ့အစိုးရအသုံးစည်းနဲ့ပတ်သက်ပြီးမိမောင်းထုတ်ပြတဲ့အနေနဲ့ဝါရှင်တန်မြို့ကအထက်ကျမ်းတောင်းတစ်ခုမှပြောကြားတဲ့မင်းကွန်းအတွင်းသမ္မတအိုဘားမားကအဲ့ဒီလိုထည့်သွင်းပြောဆိုသွားခဲ့တာပါ။မဟာဗျူဟာမြောက်ပြီးရုရှားလိုလားသူအများစုနေထိုင်တဲ့ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းခရီးမီးယားကျွန်းဆွယ်အတွင်းကိုရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကယူကရိန်းနိုင်ငံမြို့တော် KF မြို့ကိုအင်္ဂါနေ့ကရောက်ရှိသွားတဲ့အချိန်မှာပဲအမေရိကန်ဒေါ်လာတန်း1000တန်ဖိုးရှိတဲ့လောင်စာစွမ်းအင်ထောက်ပံ့ငွေယူကရိန်းကိုပေးမယ့်အကြောင်းသမ္မတအိုဘားမားအစိုးရကကြေညာလိုက်ပါတယ်။ယူကရိန်းနိုင်ငံအတွင်းပိုင်းအထိရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်လာနိုင်တဲ့ဆိုတော့စိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲရုရှားနိုင်ငံကိုစီးပွားရေးအရပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ဖို့အမေရိကန်ကစဉ်းစားနေပါတယ်။
ယူကရိန်းနဲ့ရုရှားနိုင်ငံကြားပဋိပက္ခအဆုံးသတ်စီရေးရည်ရွယ်ချက်နဲ့ငြိမ်းချမ်းရေးအထိတ်အမှတ်ဖြစ်ခိုးပြူလေးတွေဘေးမဲ့ပြီးလေထဲလွတ်ပြီးဆန္ဒထုတ်ဖော်ခဲ့ကြသူလူတစုကိုရုရှားလုံခြုံရေးတွေကဖမ်းဆီးလိုက်ပါတယ်။မော်စကိုမြို့ရုရှားကာကွယ်ရေးဝန်ကြီးဌာနအပြင်ဘက်မှာခွင့်ပြုမိတ်မရပဲမနေ့ကအင်္ဂါနေ့တုန်းကဆန္ဒပြခဲ့ကြတာပါ။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာအများစုနေထိုင်ကြတဲ့ရုရှားနယ်ပွားတွေကိုအကာအကွယ်ပေးဖို့အတွက်ရုရှားနိုင်ငံမှာအခွင့်အရေးအပြည့်အဝရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုထားပါတယ်ခရိုင်းမီးယားကျွန်းဆွယ်တကြောမှာတွေ့နေရတဲ့လက်နက်ကိုင်းတွေဟာရုရှားစစ်သားတွေမဟုတ်ဘဲဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေသာဖြစ်တယ်လို့မစ္စတာပူတင်ကပြောပါတယ်ခရိုင်းမီးယားဒေသကိုပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားတပ်ဖွဲ့တွေဆစ်လွတ်ခဲ့တယ်ဆိုတာမဟုတ်ကြောင်းမစ္စတာပူတင်ကညင်းဆိုထားပါတယ်ယူကရိန်းတာဝန်ရှိသူတွေကတော့ပြီးခဲ့တဲ့တစ်ပတ်အတွင်းရုရှားနိုင်ငံကတပ်ဖွဲ့ဝင် 16,000 ခန့်ဟာခရိုင်းမီးယားဒေသတွေကိုရောက်ရှိနေခဲ့တယ်လို့ပြောပါတယ်ရှင
် အမေရိကန်သမ္မတဗာရက်အိုဘားမားကကွန်ဂရက်လွှတ်တော်ထံတင်သွင်းမဲ့2015ခုနှစ်အတွက်အစိုးရအဖွဲ့ဘဏ္ဍာငွေအသုံးစရအစိုးပြုချက်ထဲမှာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့ဆိုတဲ့ခေါင်းစဉ်နဲ့အစိုးပြုရထားချက်လည်းပါဝင်ပါတယ်။အစိုးရအဖွဲ့တစ်ခုလုံးအသုံးစရထဲအမေရိကန်နိုင်ငံသားရေးဌာနနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID တို့အတွက်အစိုးပြုအသုံးစရကိုလက်ရှိဘဏ္ဍာနှစ်ထက်ရှစ်ဆတိုးပြီးတော့စုစုပေါင်းအမေရိကန်ဒေါ်လာတန်ပေါင်း1400ခွင့်ပြုဖို့တင်သွင်းထားပါတယ်အခုလိုတိုးပြီးတင်ပြထားတဲ့အသုံးစရိတ်တွေကဒစီတစ်ပိုင်းဟာမြန်မာနိုင်ငံကအစိုးရအဖွဲ့အစ်ကိုကူညီထောက်ပံ့မှုဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနအကြီးအကဲအရာရှိတဦးကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ဒါပေမဲ့လည်းဘလို့ခေါင်းစဉ်တွေနဲ့ကူညီမယ်ဆိုတာနဲ့ရန်ပုံငွေပမာဏဘလောက်အကူအညီပေးမယ်ဆိုတာကိုတော့အတိအကျပြောမသွားပါဘူး2015ခုနှစ်ဟာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေကျင်းပမယ့်အချိန်ဖြစ်ပြီးရွေးကောက်ပွဲတွေကျင်းပတဲ့နောက်အစိုးရအဖွဲ့အစ်ပေါ်ပေါက်လာပွဲရှိတဲ့အချိန်နဲ့ဖြစ်ပါတယ်အာဖဂန်နစ္စတန်အီရန်နဲ့ပါကစ္စတန်နိုင်ငံတို့အတွက်ပေးနေတဲ့ဗက်ဆုံကူညီမှုအစီအစဉ်တွေအတွက်အခုအစိုးပြုရထားချက်ထဲမှာတိတိကျကျလျှော့ပြီးတောင်းဆိုထားတာဖြစ်ပါတယ်။လီဗျားနိုင်ငံဘန်ဂါဇီမြို့မှာ2012ခုနှစ်တုန်းကအမေရိကန်တာမတ်တပ်ဖြတ်ခံရတဲ့အဖြစ်နဲ့ရင်ဆိုင်ရပြီးတဲ့နောက်နိုင်ငံသားမှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်ဒေါ်လာတန်ပေါင်း 4,600 တုံးဆွဲဖို့အတွက်လည်းသမ္မတအိုဘားမားကထည့်သွင်းတောင်းဆိုထားပါတယ်။
ဒီလိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1853ည၊လိုင်းဒိုမီတာ19 kHz 15555၊လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်။တရုတ်ရဲ့စစ်အင်အားတိုးတက်လာတာကိုဒေသရင်းမှာစိုးရိမ်မကင်းဖြစ်နေကြတဲ့အချိန်မှာတရုတ်နိုင်ငံကကာကွယ်ရေးအသုံးစီနောက်ထပ်ကနန်းနှလုံးထပ်ပြီးတိုးလိုက်တဲ့အကြောင်းကြေညာလိုက်ပါတယ်တရုတ်စစ်တပ်ကအစ်မြင့်ဤပညာလက်နက်တွေတပ်ဆင်ဖို့နဲ့တပ်ဖွဲ့တွေခိမိရေးအတွက်ကာကွယ်ရေးအသုံးစီကိုစစ်နစ်တပ်သမား2ရာခိုင်နှုန်းတိုးမြှင့်တတ်မှတ်မှာဖြစ်တယ်လို့ဝန်ကြီးချုပ်လီကင်ဂျီယန်ကပြောဆိုလိုက်ပါတယ်ဒေသရင်းမှာတရုတ်ရဲ့စစ်အင်အားအရှိန်အဟုန်တိုးတက်လာတဲ့အတွက်အာရှနိုင်ငံအတော်များများကစိတ်ပူပန်နေကြပါတယ်အဲ့ဒီထဲမှာဂျပန်နိုင်ငံလည်းပါဝင်ပြီးတရုတ်ကဒီလိုကြေညာချက်ထုတ်ပြန်ပြီးချက်ချင်းဆိုသလိုပဲစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဂျပန်နိုင်ငံကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။တရုတ်အမျိုးသားပြည်သူ့ကွန်ဂရက်စ်ရဲ့နှစ်ပတ်လည်အစည်းအဝေးကိုဒီကနေ့ဗုဒ္ဓဟူးနေ့မှာကျင်းပခဲ့ပြီးကာကွယ်ရေးအသုံးစရိတ်အပါအဝင်ကြေပြောလာတဲ့တခြားမူဝါဒရေးရာအစီအစဉ်တွေကိုလည်းကြေညာခဲ့ပါတယ်။တရုတ်ဝန်ကြီးချုပ်လီကင်ကျန်က2014ခုနှစ်အတွက်တရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းကိုမနှစ်ကရည်မှန်းချက်အတိုင်းမပြောင်းလဲပဲ9.5%ခန့်နှုန်းဝင်ကျင်တိုးတက်ဖို့အတွက်ပြစ်မှတ်ထားတယ်လို့ပြောပါရတယ်။တရုတ်စီးပွားရေးဟာအနှစ်30အရှိန်အဟုန်မြင့်တိုးတက်ခဲ့ပြီးလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာတုံ့နှေးလာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုပြည်ရင်တရုတ်ဟာကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်ပါတယ်ရှင်။
ဂျပန်နဲ့တောင်ကိုရီးယားအကြားကတင်းမာနေတဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ဒီနိုင်ငံရဲ့ဆက်ဆံရေးတင်မာနေမှုကအာရှတိုက်လုံခြုံရေးမဟာမိတ်အဖွဲ့ကိုထိခိုက်စေနိုင်တယ်လို့အမေရိကန်ကစိုးရိမ်တဲ့အတွက်အခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ခက်ခဲပြီးတမိုင်းနဲ့ချီတည်ရှိနေတဲ့ပဋိပက္ခတွေကိုကင်တွယ်ဖြေရှင်းတဲ့နေရာမှာနိုင်ငံစလုံးကစင်ကျင်တုံတရားနဲ့ထင်းထင်းသင်းသင်းကင်တွယ်ဖြေရှင်းကြဖို့အရှိအာရှဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဒန်နီရက်ဆက်ကပြောလိုက်ပါတယ်။ဂျပန်နိုင်ငံရဲ့နယ်ချဲ့ဝါဒဆန်တဲ့ယက်တီချက်ကိုတောင်ကိုရီးယားကယူဆတဲ့အတွက်အဲ့ဒီယက်တီချက်ကြောင့်အမေရိကန်ရဲ့မဟာမိတ်နိုင်ငံအကြားမှာဆက်ဆံရေးတွေတင်းမာလာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်အပြင်တခြားဒေသတွင်မတိကျမရေရာမှုတွေနဲ့နိုင်ငံလုံးအတူရင်ဆိုင်နေရတယ်လို့လည်းဒန်နီရက်ဆက်ကပြောပါတယ်။
မြောက်ကိုရီးယားနိုင်ငံကရန်စတဲ့အနေနဲ့တာတိုပြစ်မစ္စိုင်းဒုံးလက်နဲ့တွေစမ်းသပ်ခဲ့ပြီးနောက်ပိုင်းတာဝေးပြစ်ဒါမှမဟုတ်နျူကလ িয়ার လက်နဲ့စမ်းသပ်နိုင်ပွဲရှိတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကဒီကနေ့သတိပေးလိုက်ပါတယ်။မြောက်ကိုရီးယားကတာဝေးပြစ်ဒါမှမဟုတ်နျူကလ িয়ার လက်နဲ့စမ်းသပ်နိုင်ပွဲရှိတယ်ဆိုတာကိုလျှို့လျူရှုမထားနိုင်ပဲတောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကိုတက်လှမ်းထားတဲ့အကြောင်းကာကွယ်ရေးဝန်ကြီးကင်ကွမ်ဂျင်းကလွှတ်တော်ကော်မတီတစ်ချက်ကိုတင်ပြလိုက်တာပါ။မြောက်ကိုရီးယားကပြီးခဲ့တဲ့ကြာသပတေးနေ့ကအရှိပဲပင်လယ်ပြင်မှာတာတိုပြစ်မစ္စိုင်းဒုံးလက်နဲ့ဆက်တခုနဲ့တခြားလက်နက်တွေပြစ်လွတ်ခဲ့ပါတယ်ရှင်
။အိန္ဒိယနိုင်ငံမှာအတုံးလိုက်ခွဲကျင်းပမယ်လွတ်တော်ရွက်ကောက်ပွဲတွေကိုအပီလာအတွင်းကျင်းပသွားမှာဖြစ်ပါတယ်။လက်တလော့ကောက်ယူထားတဲ့လူထုစစ်တမ်းတွေအရာကတော့ဟိန္ဒူအမျိုးသားရေးဝါဒီအုပ်စုတွေကကာလအတန်ကြာအာဏာရထားခဲ့တဲ့ကွန်ဂရက်စ်ပါတီကိုအနိုင်ရလိမ့်မယ်လို့ဖော်ညွှန်းနေကြပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကိုဇော်ဝင်းလှိုင်တို့ကတင်ပြခဲ့တာပါခင်ဗျာကျွန်တော်တို့အခုသတင်းပြပို့ချက်တွေနဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်အရင်ဦးဆုံးသတင်းစာရှင်းလင်းပွဲအကြောင်းပြောပြပါမယ်တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုတွေမှာတက်ဆိုင်ရာနိုင်ငံအချင်းချင်းကြားဖြေရှင်းရမယ်လို့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်တရုတ်နိုင်ငံနဲ့ဖြစ်နေတဲ့ရေပိုင်နဲ့အငင်းပွားမှုမှာကာယကံရှင်ဖြစ်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကဒီပြဿနာကိုအာဆီယံအနေနဲ့ဝင်ရောက်ဖြေရှင်းဖို့လိုလားကြပါတယ်ဒါနဲ့ပတ်သက်လို့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပထမဦးဆုံးသတင်းစာရှင်းလင်းပွဲပြုလုပ်ရာနေပြည်တော်တင်ကားဟိုတယ်ကိုတွားရောက်သတင်းယူနေတဲ့ကိုသားညွန်ဦးကအခုလိုတင်ပြပါမယ်
စတဲ့ချိန်မြောက်အာဆီယံကာကွယ်ဦးစီးချုပ်များရဲ့အလွတ်တဘောဆွေးနွေးပွဲပြီးအခြားအာဆီယံကာကွယ်ဦးစီးချုပ်တွေနဲ့အတူလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီအာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ပူးတွဲကြေညာချက်ကိုဖတ်ပြသလိုပဲမြန်မာစစ်တပ်ရဲ့သဘောထားယက်တီမှုတွေကိုလည်းတစုံတစပြောသွားပါရတယ်။တောင်တရုတ်ပြည်နယ်ပြင်ကိစ္စဟာဒေသတွင်းလုံခြုံရေးအတွက်အရေးကြီးတာမလို့ဒါကိုအလင်းအမြန်ဖြည့်ရှင်းဖို့လိုရဆိုပြီးတော့အာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ပူးတွဲသဘောထားကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုဖတ်ပြသွားပါရတယ်။
တောင်တရုတ်ပြည်နယ်အရေးနဲ့ပတ်သက်၍ဆောင်ရွက်ရပြီနီလန်း code of conduct အချင်းစောတွင်ဆိုတာအဆုံးတန်နိုင်ခြင်းသည်ဒေသမိတည်ငြိမ်ရေးနှင့်ပြည်내ပြည်လုံခြုံရေးအတွက်မရှိမဖြစ်လိုပါကြောင်းမိမိတို့မှထပ်လောင်းအတည်ပြုပါသည
်အရှိတော်အရှာဒေသတွင်လုံခြုံရေးအခြေအနေဟာအတော်တန်တည်ငြိမ်မှုရှိနေကြမှာပဲအခုဒီဖြစ်လာတဲ့လုံခြုံရေးချိန်ချောက်မှုတွေဟာဒေသတွင်အေးချမ်းမှုနဲ့တည်ငြိမ်မှုကိုစိန်ခေါ်နေရဆိုပြီးတော့အာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်အာဆီယံတက်မတော်အခမ်းအနားမှာပေါင်းဆက်ညှိနှိုင်းခြင်းနဲ့ပူးပေါင်းဆောင်ရွက်ခြင်းသဘောတရားတွေရှိတာမလို့တောင်တရုတ်ပင်လယ်ပြင်ကိစ္စမှာပူးပေါင်းဆောင်ရွက်ဖို့သဘောထားရှိတယ်လို့တော့ဒီအာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ဗုဒ္ဓထုတ်ပြန်မှုမှာပါရှိပါတယ်။တောင်တရုတ်ပင်လယ်ပြင်မှာဒီတရုတ်နဲ့အာဆီယံဖွဲ့ဝင်ဖြစ်ကြတဲ့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်း၊အင်ဒိုနီးရှားနိုင်ငံတို့အကြားပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့နေရာမှာအာဆီယံနိုင်ငံတွေဘက်ကဒီတရုတ်နဲ့ရှင်းတဲ့အခါမှာတနိုင်ငံချင်းထက်အာဆီယံကနေပြီးတော့ရပ်တည်ကန့်တွယ်ဖို့သူတို့ကလိုလားကြတာပါ။ဒါပေမဲ့လို့မြမတက်မတော်အနေနဲ့ယက်တီမှုမှာတော့တောင်တရုတ်ပင်လယ်ပြင်ကိစ္စမှာပြိပခဖြစ်ကြတဲ့နိုင်ငံချင်းဖြည့်ရှင်းရမယ်ဆိုတဲ့ယက်တီချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောသွားပါတယ
်။တောင်တရုတ်ပင်လယ်အတွင်းကိစ္စရပ်နဲ့ပတ်သက်ပြီးတော့ဒီလူထုလူနည်းတွေနဲ့ချမှတ်ခြင်းဟာအာဆီယံနဲ့တရုတ်နှစ်ဖက်စလုံးတွေအလိုအရေးပါတယ်လို့ကျွန်တော်ရှုမြင်ပါတယ်။တက်ဆိုင်နိုင်ငံတွေကကုလသမဂ္ဂပင်လယ်ပြင်ဥပဒေဆိုင်ရာ convention အပါအဝင်ပြည်ပဆိုင်ရာဥပဒေများနဲ့အငြင်းပွားမှုတွေကိုငြင်းငြမ်းစွာဖြည့်ရှင်းသွားဖို့ကြည့်ကဘူပြူတာကိုကျူစုကလည်းကျွန်တော်တို့ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံနေလည်းတက်ဆိုင်ရာနိုင်ငံများလက်ခံနိုင်တဲ့ချစ်ကြည်ရင်းနှီးစွာဖြေရှာမှုနဲ့ဒေသတွင်းရင်းချရေးနဲ့တည်ငြိမ်မြင့်တင်ဖို့တဲ့ကြိုးပမ်းမှုတွေကိုအမြဲတမ်းထောက်ခံအားပေးမယ်လို့ကျွန်တော်ပြောခဲ့ပါတယ်။တော့အငင်းပွားနေတဲ့ဒေသတွင်းရင်းချရေးနဲ့တည်ငြိမ်မှုတွေကိုမြင့်တင်မယ်။မိသည့်ရင်းချရေးအတွက်ကြိုးစားကြိုးပမ်းမှုဆိုကျွန်တော်အားပေးသွားမှာဖြစ်ပါတယ်။တော်တို့ပင်လည်းအတွက်မှာအငင်းပွားနေတဲ့ကိစ္စရများဟာနိုင်ငံကြားဒါမှမဟုတ်ရှိအငင်းပွားမှုဖြစ်နေတဲ့နိုင်ငံများကြားမှာဒါရင်းချမ်းစွာဖြည့်ရှင်းရမယ့်ကိစ္စတွေဖြစ်ပါလေလို့ကျွန်တော်တို့ဒီမတ်တမတော်တဘောသာထုတ်ပြန်ထားတာဖြစ်ပါတယ
်အခုပြုလုပ်တဲ့17ချိန်မြောက်အာဆီယံကာကွယ်ဦးစီးချုပ်တွေရဲ့အလွတ်တဘောအစည်းအဝေးတွင်းမှာတော့တမိယိုးကြလုံခြုံရေးကိစ္စတွေပြင်တဘောဘေးဒုက္ခတွေအကြမ်းဖက်မှုတွေနောက်ပင်လယ်ပြင်လုံခြုံရေးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကူးစက်ရောဂါတွေအစားအစာနဲ့စွမ်းအင်လုံခြုံမှု human security cyber ရာဇဝတ်မှုတွေနောက်ရာသီဥတုဖောက်ပြန်မှုကမ္ဘာကြီးပူနွေးလာမှုစတဲ့ဒီသမယိုးကြမဟုတ်တဲ့လုံခြုံရေးချင်းချောက်မှုကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်ဒီကဏ္ဍတွေမှာလည်းအာဆီယံစစ်တပ်တွေအကြားမှာသတင်းဖလှယ်တာစွမ်းအင်တိစောက်တာနဲ့ပူးတွဲလေ့ကျင့်မှုတွေကိုဆောင်ရွက်သွားမယ်ဆိုပြီးတော့သဘောတူခဲ့ကြပါတယ်ဒါဟာပြည်သူလူထုကိုအခြေပြုတဲ့အမြင်နဲ့ဆောင်ရွက်မှာဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောသွားပါတယ
်ဒါကြောင့်တပ်မတော်တွေနဲ့ခုနပြောတဲ့တင်ပြပါနယ်ပယ်တွေကနေအမျိုးသားလုံခြုံရေးဒေသတွင်းလူကြွေးတွေပေါ်မှာပြည်သူလူထုရဲ့အခြေပြုအမြင်နဲ့ဆောင်ရွက်တဲ့တမေယိုးကြမှုတဲ့လူကြွေးဆရာအမြင်တွေကိုတက်နိုင်တဲ့ဘက်ကဆောင်ရွက်တော့ကိုဖြစ်ပါတယ်။နိုင်ငံတော်ကာကွယ်တဲ့လူကြွေးဆောင်ရွက်မှာပြည်သူလူထုပေါင်းရင်ဆောင်ရွက်မှုကလည်းအရေးကြီးဆုံးဖြစ်ပါတယ်လို့ကျွန်တော်ပြောလို့ရတယ်။ပြည်သူလူထုရဲ့အခြေပြုတဲ့လူကြွေးဆိုင်ရာကိစ္စအတွေနဲ့ပတ်သက်ပြီးတော့အရေးပါတဲ့အကြောင်းကိုကျွန်တော်ဒီအစည်းအဝေးမှာအပြီးပေါင်းထုတ်ပြီးကျွန်တော်ပြခဲ့ပါတယ်။
ဒါပြင်2015ခုနှစ်မှာတော့ဒီမလက္ခရေလက်ကြားမှာပြည်လဲပြင်းလုံခြုံရေးလေ့ကျင့်ခန်းလုပ်သွားဖို့ကိစ္စကိုလည်းအာဆီယံကာကွယ်ဦးစီးချုပ်တွေကြားသဘောတူခဲ့ကြပါတယ်။နိုင်ငံတကာညီညွတ်ရေးကိစ္စနဲ့ပတ်သက်လို့တော့မြန်မာစစ်တပ်အနေနဲ့ဒီကုလသမဂ္ဂညီညွတ်ရေးထိန်းတက်တွေမှာပူးပေါင်းပါဝင်ဆောင်ရွက်သွားလိုတယ်လို့လည်းပြောသွားပါတယ
်။ကုလသမဂ္ဂညီညွတ်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မြန်မာတပ်မတော်ပါဝင်ခဲ့တာရှိပါတယ်။တိုးတိုးအကြောင်းမျိုးကြောင့်မပါခင်မပါဝင်နိုင်ခဲ့တာဒါအခုချိန်ထိဖြစ်ပါတယ်။တိုးတိုးလည်းပဲပြီးခဲ့တဲ့2017ခုနှစ်အစပြီးတော့မြန်မာနိုင်ငံကဒီကုလသမဂ္ဂညီညွတ်ရေးလုံခြုံတာဝန်နဲ့ပတ်သက်ပြီးတော့ဝင်ရောက်ဆောင်ရွက်နိုင်ဖို့အတွက်ကာလမှုတွေရှိခဲ့ပါတယ်။ ကျွန်တော်လည်းလိုအပ်တဲ့ပြင်ဆင်ဆောင်မှုတွေကျွန်တော်တို့လုပ်ခဲ့တာရှိပါတယ်ဒီလက်ကတော့အနေနဲ့တော့ပအဝင်ဆောင်မှုမရှိသေးပေမဲ့လည်း Community Observer နည်းနည်းပအဝင်ဆောင်ဖို့မနေ့ကကျွန်တော်လုပ်ခဲ့ပြီးမှအကြောင်းမူကြောင့်ပြင်ဆင်ခဲ့ရတာရှိပါတယ်အနာဂတ်မှာတော့ကျွန်တော်တို့ဒီပြည်ဆိုင်တပ်မတော်သားတွေနဲ့တပ်မတော်သားတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်အခမ်းအနားတက်ကိုရောက်ရှိလာနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ကျွန်တော်တို့လည်းဒီလုပ်ငန်းဆောင်ရွက်နေဖို့အတွက်အဆောင်မုံမယ်ကုလသမဂ္ဂနဲ့ဒီအာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်မှုတွေပြုလုပ်နေကြအောင်ကျွန်တော်ပြောလိုပါတယ
်အခုဒီအာဆီယံကာကွယ်ဦးစီးချုပ်အဆင့်အစည်းအဝေးမတိုင်ခင်မှာတော့အာဆီယံတပ်မတော်ထောက်လှမ်းရေးချုပ်များအစည်းအဝေးနဲ့အာဆီယံတပ်မတော်စစ်စီရင်မှုချုပ်များအစည်းအဝေးကိုကြိုတင်ပြင်ဆင်မှုအနေနဲ့နေပြီးတော့မှာပဲကျင်းပခဲ့ကြတော့ပါမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အခုသတင်းတောက်တွေနဲ့တွေ့ဆုံမှုဟာဒါဟာပထမဆုံးအကြိမ်ဖြစ်တော်မူလို့သတင်းသမားအတော်များများကစိတ်ဝင်စားကြပြီးမြေကွန်းတွေကိုတော့ဒီနိုင်ငံပိုင်နဲ့စစ်တပ်ပိုင်သတင်းမီဒီယာတွေကပဲမေးမြန်းခွင့်ရခဲ့ကြပါတယ်ခင်ဗျာ
ကိုသားညွန့်ဦးနေပြီးတော့သတင်းစာရှင်းလင်းပွဲကနေသတင်းပေးပို့ခဲ့တာပါခင်ဗျာအခုတကလူကုန်ကူးခံရသူတွေအကြောင်းတင်ဆက်ပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့တောင်ဘက်ကီလိုမီတာ860ကျော်အကွာထိုင်းမလေးရှားနယ်စပ်ကတန်မြို့ဝိမင်းလေစိတ်လေအမှတ်1ပေါ်မှာရောင်းစားခံရတဲ့ရခိုင်အလူသမား6ဦးကိုမတ်လ4ရက်နေ့ကထိုင်းအစိုးရလူကုန်ကူးမှုတိုက်ဖြတ်ရေးရဲတွေရဲ့အကူအညီနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်ရေးလုပ်နိုင်ခဲ့ပါတယ်ဒီအကြောင်းသေးစိတ်ကိုထိုင်းချေဆိုင် VOA သတင်းတော်မအေးမာကတင်ပြပါမယ
်ထိုင်းမလေးနယ်စပ်ကတန်မြို့ကလေစိတ်မှာရောင်းစားခံခဲ့ရတဲ့ရခိုင်လူမျိုးတွေကိုကယ်ဆယ်နိုင်ခဲ့တာပါအနည်းဆုံး၄လကနေအများဆုံး၇လအထိလုံအားကမရရှိပဲအလုတ်ခိုင်းစေခံခဲ့ရတာဖြစ်ပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAT ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုပြောပြပါဗျ
။ထိုင်းအစိုးရလူကုန်ကူးမှုတိုက်ရှိအထူးထောက်လှမ်းရေးတပ်ဖွဲ့ DHI ထိုင်းအစိုးရလူကုန်ကူးမှုတိုက်ရှိရေးတပ်ဖွဲ့အဲ့ဒါကတော့ PHDD အသူတို့နှစ်ဖွဲ့ကိုအကြောင်းကြားတယ်အကြောင်းကြားပြီးတော့မှကျွန်တော်တို့ကသူတို့လှေဝင်လာမဲ့ရက်ကိုအတိအကျသိတာနဲ့သူတို့ကသုံးရက်နဲ့ညတော်ယူကိုဝင်မယ်လို့အတိအကျပြောတယ်ဆင်းသွားပြီးတော့သုံးရက်နဲ့မနေ့မှာကတိုင်ကိုရောက်တယ်ရောက်တော့အဲ့ဒီကနေပြီးတော့အနေမီ HCD ကလာပြီးတော့ကျွန်တော်နဲ့ပူးပေါင်းတယ်ပူးပေါင်းပြီးတော့မှတနေ့၈နာရီလောက်ရောက်သွားပြီအခြေအနေမထူးဘူးအဆက်တွေနည်းနည်းပြက်လာတော့တန်တရားရှိလာတဲ့အတွက်အဲ့ဒီရေပလိုက်အထမ်းရေပလိုက်တင်ပေါ်နဲ့လိုက်ပြီးတော့မှကျွန်တော်တို့ရရှိထားတဲ့အရင်းရရှိထားတဲ့အဲ့ဒီလေပေါ်သွားပြီးတော့တင်လိုက်ခေါ်တင်လိုက်တယ်ခေါ်တင်လိုက်တဲ့အချိန်ခါမှာမြန်မာလေလုတ်သား၈၅ရောက်ပြည့်တယ်အဲကျွန်တော်တို့ကိုအမြင့်ဆုံးပေးထားတဲ့6ရောက်အောက်ကိုသာရပြီးတော့ကျန်တဲ့လူတွေကတော့အပွဲစားနဲ့ပတ်သက်ပြီးတော့မှ passport ရှိတဲ့လူတွေဖြစ်နေတဲ့အတွက်သူတို့သဘောနဲ့သူတို့ကျန်နေခဲ့မယ်ဆိုပြီးတော့မှသူတို့ရေးစခန်းကပြန်ပြီးတော့လွှတ်လိုက်ရတယ်
။ထိုင်းမလေးနယ်စပ်ကကတန်လေစိတ်ဟာလူကုန်ကူးမှုအများဆုံးဖြစ်နေတဲ့နေရာပါ။မလ၄ရက်နေ့ကပဲအင်္ဂလန်နိုင်ငံအခြေစိုက် Environmental Justice Foundation ကနေအစီရင်ခံစာတစ်ခုထုတ်ပြန်ခဲ့ပြီးငါးပန်းလေတွေပေါ်မှာလူကုန်ကူးခံရသူတွေရဲ့အခြေအနေတွေကိုဖော်ပြထားတာပါ။ဒါအပြင်ပင်လယ်ပြင်မှာကြေကျွန်တွေအဖြစ်ခိုင်းစားခံရတဲ့မြန်မာနိုင်ငံသားတွေအကြောင်းကိုလည်းရုပ်သံမှတ်တမ်းအနေနဲ့ထုတ်ပြန်ခဲ့ပါတယ်။သူတို့အဖွဲ့နဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာအတူပူးပေါင်းလှုပ်ဆောင်ခဲ့ကြောင်းအဲ့ဒီအဖွဲ့ရဲ့အစီခံစာအရပြီးခဲ့တဲ့နှစ်2013ခုနှစ်ဇန်နဝါရီလကနေ2014ခုနှစ်မတ်လအတွင်းလူကုန်ကူးခံရသူပေါင်း200တဦးကိုကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံဟာကမ္ဘာမှာပင်လယ်ထွက်အစားအစာအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံရဲ့ပင်လယ်ပြင်မှာရေလုံသားတွေအဖြစ်ငါးဖက်လေတွေပေါ်မှာရောင်းစားခံရသူတဦးကတော့အခုလိုပြောပြပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဆက်လာတော့ကျက်သားဆက်ရုံဆိုပြီးခေါ်လာတယ်ခေါ်လာတော့ကျွန်တော်တို့အခန်းလေးရောက်ကိုဖြေလိုက်ရမယ်လို့ပြောတယ်ဖြေလိုက်ရမယ်လို့ပြောတော့ကျွန်တော်တို့ကလှေမလိုက်ဘူးကျွန်တော်တို့ကျက်သားဆက်ရုံပဲပို့ပေးလို့ပြောတော့ဝိုင်းရိုက်ပါတယ်ဝိုင်းရိုက်ဝိုင်းထိုးပြီးတော့သူတို့ကလုံးဝမလိုက်ဘူးလို့အကြောက်ပဲညင်တပ်လိုက်တဲ့အထိအောင်ကျွန်တော်တို့လုပ်ပါကျွန်တော်နောက်ဘက်ဆုံးကျတော့ကြောက်ပြီးတော့ဘာမှမပြောရတော့သူတို့ထားတဲ့နေရာနေရတယ်ခိုင်းတာလောက်ရတယ်အဲ့လောက်ပါပဲ
ထိုင်းနိုင်ငံမှာလူကုန်ကူးမှုအများဆုံးဖြစ်တာကတော့ငါးဖန်းလုပ်ငန်းရေရက်ပစ္စည်းထုတ်လုပ်တဲ့နေရာတွေနဲ့အိမ်ပေါ်အလုပ်တွေမှာကြုံနေကြရတာပါငါးဖန်းသင်းမောတွေပေါ်မှာရောင်းစားခံရတဲ့နေလုပ်သားတွေနဲ့ပတ်သက်လို့ဦးကျော်တောင်းကတော့ဆက်ပြောပြပါတယ
်ဒီထိုင်းနိုင်ငံအတွင်းမှာကျွန်တော်တို့ဟိုလေးလာသလားကျွန်တော်တို့တွေ့ကြုံရရှိလို့ထိုင်းငါးဖန်းလေပေါ်အကုန်လုံးမှာမွန်တိုင်းရင်းသားတွေအရင်လက်ဥမစရောက်နေတဲ့မွန်တိုင်းရင်းသားတွေမှာသူတို့ရဲ့မိသားစုတွေပိတ်ဆေရခေါ်တဲ့လူတွေအဲ့ဒီလူတွေကလွေးလို့ရှိရင်ကြံတဲ့အလုသမားတွေ90နဲ့800ခန့်လောက်ကအကုန်လုံးကလူကုန်ကူးခံရတဲ့ရောင်းစားခံရတဲ့အလုသမားတွေပဲဖြစ်တယ်။အဲ့ဒီအလုသမားတွေအကုန်လုံးဟာဘယ်သူမှလောခမရဘူး။နောက်ပြီးတော့သူတို့မှနားရှင်စားရှင်ဆိုတာတတ်တတ်မှမရှိပေနဲ့လူတစ်ယောက်နဲ့မတူတဲ့ပုံစံမျိုးခိုင်းစေနှိမ့်ပယ်နှိမ့်ချတာခံရတယ်။
2023ခုနှစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အောက်ဆုံးအဆင့်နံပါတ်3အဆင့်ဖြစ်သတ်မှတ်ခံရတာပါလူကုန်ကူးမှုတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့နှိမ်နင်းမှုတွေရှိပေမဲ့အိန္ဒိနာချင်းမြန်မာနိုင်ငံကအလောက်ကန်ရှာဖွေလူသူတွေများတာကြောင့်အလောက်ကန်ရှာဖွေရင်းနဲ့လူကုန်ကူးမှုတွေဖြစ်လာရတယ်လို့လည်းထိုင်းရနာပိုင်းဒီဘက်ကတော့ပြောဆိုနေကြပါတယ်ရှင
်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းလူညုံရေးတွေကဲတင်နိုင်ခဲ့တဲ့အကြောင်း VOA သတင်းတောက်မအေးမှသတင်းပေးပို့ခဲ့တာပါခင်ဗျာ
တော်ရရှိမြတ်ခင်တချိန်ကမြန်မာနိုင်ငံကိုနေကျသမားတွေတင်ပိုက်ခဲ့တာဟာမြန်မာသင်္ဟန်ဇာတာကိုသူတို့လိုချင်တတ်မဲ့လို့ဖြစ်ပါတယ်လောလောဆယ်မှာလည်းဒီတဘာဝသင်္ဟန်ဇာတာကိုဖော်ထုတ်လုတ်ကင်လာတဲ့အတွက်တမန်ပြည်သူတွေရဲ့နစ်နာမှုမကျေနပ်မှုတွေသာပိုချနေရပါတယ်ဆိုတော့ကတဘာဝသင်္ဟန်ဇာတာကြွယ်ဝခြင်းဒီမြန်မာနိုင်ငံအတွက်ဆုလက်တပါဟုတ်ပါရဲ့လားချိန်စာသိမှုများဖြစ်နေလေသလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြတ်ခင်အဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ်ကတော့2023255992ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့ပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်တော့ပါတယ်။
လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးဟာဒီနှစ် 2014 ခုနှစ်ထဲမှာ 9.5% ခန့်လုံးဆက်ပြီးတည်ငြိမ်တိုးတက်လိမ့်မယ်လို့တရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ဘေကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့တရုတ်ပြည်သူ့ကွန်ဂရက်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဒါအပြင်ကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာဘီလီယံ130ကျော်သုံးစွဲမယ်ဆိုတာကိုလည်းကြေညာခဲ့ပါတယ်အပြည့်စုံကိုဘေကျင်းမှာရှိနေတဲ့သတင်းတောက်ဘေးအိုက်သတင်းပေးပို့ထားတာကိုမတ်ဆုမြတ်မွန်ကတင်ပြပါမယ်ခင်ဗျာ
ပြီးခဲ့တဲ့2013ခုနှစ်အတွင်းမှာကမ္ဘာစီးပွားရေးတိုးတက်မှုနှောင့်နှေးခဲ့တာကြောင့်တရုတ်ရဲ့ပြည်ပကုန်တင်ပို့မှုမှာအတက်အကျရှိခဲ့တယ်လို့သဘာဝဘေးဒဏ်တွေကိုခံခဲ့ရတဲ့စိန်ခေါ်မှုတွေရှိပေမဲ့လည်းစီးပွားရေးကိုထိန်းချနိုင်ခဲ့တယ်လို့တရုတ်ခေါင်းဆောင်တွေကပြောပါတယ်ကမ္ဘာပေါ်မှာစီးပွားရေးအရဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးအခြေအနေဟာတော်တော်ထိခိုက်မယ်လို့တချို့ကခန့်မှန်းထားတဲ့ကြားကပဲစီးပွားရေးတိုးတက်အောင်လုပ်နိုင်ခဲ့တယ်လို့ဆိုပါတယ်ဒီနှစ်2014ခုနှစ်မှာလည်းတရုတ်စီးပွားရေးဟာဆက်ပြီးတော့တည်ငြိမ်တိုးတက်နေလိမ့်မယ်လို့တရုတ်ဝန်ကြီးချုပ်လီကွတ်ချောင်းကတရုတ်ပြည်သူ့ကွန်ဂရက်မှာပြောကြားတဲ့မိန့်ခွန်းနဲ့မှာပြောသွားပါတယ်စိန်ခေါ်မှုနဲ့မမြင်နိုင်တဲ့အန္တရာယ်တွေရှိနေသေးတာကိုလည်းသတိပေးခဲ့ပါတယ
်群众不满意的问题依然较多生产安全
ပြည်သူတွေကြားမှာမကျေနပ်တဲ့ပြဿနာတွေအများကြီးရှိနေပါသေးတယ်။အလေးနဲ့ထားစရာလုပ်ငန်းငွေမတော်စထိခိုက်မှုတွေမကြာခဏဖြစ်နေတော့မှာလူမှုရေးလိုအပ်ချက်တွေကိုပိုပြီးဖြည့်ဆည်းပေးနိုင်ဖို့လိုအပ်တယ်။အခက်တိလိုက်စားမှုပြဿနာတွေကလည်းမကြာမကြာပေါ်လာတာရှိပါတယ်။တချို့ပြဿနာတွေကဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်လို့ဖြစ်နေတာပါ။တချို့တော့အစိုးရကကောင်းကောင်းမကင်တွယ်လို့ဖြစ်နေရတာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်တရုတ်ကွန်ဂရက်တုန်းကတော့အာဂရီလိုက်စားမှုတိုက်ဖျက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။အာဂရီလိုက်စားမှုတွေအပေါ်ပြင်းပြင်းထန်ထန်နှိမ်နှင်းမှုတွေရှိခဲ့သလိုအစိုးရကငွေကုန်ကြေးကျများတဲ့ညစာစားပွဲကြီးတွေကိုတားမြစ်ခဲ့ပြီးတော့လက်ပေးလက်ယူမှုနဲ့ပတ်သက်တဲ့ဥပဒေတွေကိုလည်းတင်းကျပ်ခဲ့ပါတယ်။ဒီကနေ့ပြောကြားတဲ့မင်းကွန်းထဲမှာလည်းတရုတ်ဝန်ကြီးချုပ်ကအာဂရီလိုက်စားမှုနဲ့အစိုးရရဲ့ပွင့်လင်းမြင်သာမှုတွေကိုထပ်ပြီးတော့ပြောကြားခဲ့ပါတယ
်။所有財政撥款的三公斤費都要公開打造陽光財政
အစိုးရအစဉ်တိုင်းကသူတို့ရဲ့အရာသုံးမန်းကြီးဘတ်ဂျက်နဲ့အပိသက်အသုံးစရိတ်ကိုပြည်သူတွေကိုအသေးစိတ်အသိပေးထုတ်ပြန်သင့်ပါတယ်။နိုင်ငံခြားသွားတဲ့အသုံးစရိတ်တွေတာဝန်အရာသုံးတဲ့မော်တော်ယာဉ်တွေအဲ့ခံကြိုဆိုရေးစရိတ်တွေကိုလည်းထုတ်ပြန်သင့်ပါတယ်။ဒါမှပွင့်လင်းမြင်သာမှုရှိမှဖြစ်ပြီးပြည်သူတွေဘက်ကစစ်စစ်ဆတ်သိနိုင်မှာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်အတွင်းမှာအစိုးရကနိုင်ငံခြားသွားတဲ့အသုံးစရိတ်တာဝန်အရာသုံးတဲ့ရှင်တွေနဲ့အဲ့ခံကြိုဆိုရေးစရိတ်ကို35ရာခိုင်နှုန်းရှော့ချခဲ့တယ်လို့လည်းဝန်ကြီးချုပ်လေးကွတ်ချောင်းကပြောသွားပါတယ်။ဒါပေမဲ့ပမာဏဘလောက်အတိအကျသုံးဆွဲခဲ့တယ်ဆိုတာကိုသူကပြောမသွားဘူးလို့ဘေကျင်းမှာရှိနေတဲ့သတင်းတောက်ဝီလျံအိုက်ကပြောပြပါတယ်။တရုတ်ပြည်သူ့ကွန်ဂရက်ဟာနိုင်ငံရဲ့ဘတ်ဂျက်အသုံးစရိတ်ကိုအတည်ပြုဖို့ဥပဒေပြဋ္ဌာန်းချက်တွေအကြောင်းဆွေးနွေးဖို့နဲ့လာမယ့်နှစ်အတွက်မူဝါဒတွေချမှတ်ဖို့အတွက်ကိုတစ်နှစ်ကိုတစ်ချိန်တွဲဆုံတဲ့ဆွေးနွေးပွဲကြီးဖြစ်ပါတယ်။ရှစ်နှစ်မှာဒီကာကွယ်ရေးအသုံးစရိတ်ကို စနစ်ရာဂိုင်းနှုံးကျော်တိုးမယ်ဆိုတာကိုလည်းဝင်ကြီးချုပ်လီကိုချီအောင်ကကြေညာသွားပါတယ်
။过去一年，国防和军队建设扎实推进。
တရုတ်နိုင်ငံရဲ့စစ်တပ်ကိုတိုးတက်ခင်မိဖို့ဆောင်ရွက်မှုတွေမှာခိုင်မာတဲ့တိုးတက်မှုတွေရှိနေပါတယ်။ဒီနှစ်မှာတရုတ်လက်နက်ကင်တပ်တွေကိုပိုပြီးခင်မိအောင်တိုက်ခိုက်ရေးစွမ်းရည်ကိုပိုပြီးမြင့်တင်မှာဖြစ်သလိုကာကွယ်နိုင်စွမ်းနဲ့စီးရေးဆိုင်ရာသတင်းအချက်အလက်စုဆောင်းအသုံးချနိုင်စွမ်းကိုလည်းပိုပြီးမြင့်တင်မှာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်တွေအတွင်းမှာတရုတ်ကသူ့ရဲ့ကာကွယ်ရေးအသုံးစရိတ်ကို10ခန်းပုံမှန်တိုးခဲ့ပါတယ်။ဒါပေမဲ့ဒီတရားဝင်အသိပေးထုတ်ပြန်တဲ့ပမာဏကအမေရိကန်ကာကွယ်ရေးအသုံးစရိတ်နဲ့ရှင်ရင်တော့6ပုံတစ်ပုံပဲရှိပါတယ်။တရုတ်အစိုးရကအခုလိုစီးရီးအသုံးစရိတ်တိတိတသားတိုးနေတဲ့အပေါ်ဒေတာရင်းမှစိုးရိမ်မှုတွေရှိပါတယ်အထူးသဖြင့်အငင်းပွားနေတဲ့ရေပိုင်နဲ့ပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်ဘက်ကပို့ပြီးတော့ပိုင်ပိုင်နိုင်နိုင်လှုပ်ပြနေတဲ့အပေါ်မှာစိုးရိမ်နေကြတာပါခင်မီ high tech လက်နက်ပစ္စည်းနည်းပညာဆိုင်ရာလေ့လာထုတ်လုပ်မှုဘိုင်းကိုလည်းပို့ပြီးတော့တိုးမြှင့်လုပ်သွားမယ်လို့တရုတ်ဝန်ကြီးချုပ်ကကြေညာသွားပါတယ်တရုတ်ကဒီရေပိုင်နဲ့အင်အားကိုတည်ဆောက်ဖို့အတွက်တရုတ်နိုင်ငံရဲ့ရေပိုင်နဲ့ဆိုင်ရာလုတ်ပိုင်ခွင့်အချိုးစည်းဝါတွေကိုပြက်ပြက်သားသားထိန်းချဖို့လိုတယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဒီပြောကြားချက်အပေါ်မှာတရုတ်ကွန်ဂရက်ကိုတက်လာကြတဲ့ကိုယ်စားလှယ်တွေကအကြီးအကျယ်လက်ခုပ်လက်ဝါးတီးပြီးတော့ထောက်ခံမှုကိုပြသခဲ့ကြပါတယ်ရှင်
။မဆုမြတ်မွန်ရဲ့တင်ပြချက်ပါခင်ဗျာ။ VOA ထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုရေးသားပေးပို့နိုင်တယ်လို့စာလိုက်ကနေရေးသားပေးပို့မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်အမေရိကန်တန်ရုံအမှတ်130တက္ကသိုလ်ရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုရေးသားပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့ညာပိုင်းအစီအစဉ်မကြခင်တင်ဆက်တဲ့အခါဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မြန်မာမီဒီယာမြင်ကွင်းနဲ့အားကစားကဏ္ဍတွေကိုလိုင်းနူမီတာ24.25/32မှာနှာစင်နိုင်ပါတယ်ဥရင်းညနေခင်းအစီအစဉ်နေအဆုံးမသက်ခင်မှာခုတော့သတင်းအချင်းချုပ်ကိုဒေါခင်ဆိုဝင်းကကြီးညာပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရမဟုတ်ဘဲအာဏာသိမ်းခဲ့ကြတဲ့ဆန္ဒပြသူတွေကိုအနောက်နိုင်ငံတွေကထောက်ခံနေကြတာဟာဆိုးဝါးလှတဲ့နမူနာတစ်ရပ်ပဲလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကပြောဆိုလိုက်ပါတယ်။မစ္စတာလာဗရော့ဖ်ဟာဒီနေ့စပိန်နိုင်ငံမက်ဒရစ်မြို့ကိုရောက်ရှိခဲ့ပြီးစပိန်နိုင်ငံသားရေးဝန်ကြီးဟိုဇေးမန်နူအယ်ဂါရှီယာမာရှလိုနဲ့တွေ့ဆုံစဉ်အခုလိုပြောဆိုလိုက်တာပါ။ဒီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့မှာကျင်းပနေတဲ့လေဘနွန်နိုင်ငံအရေးညီလာခံကိုမစ္စတာလာဗရော့ဖ်တက်ရောက်တဲ့အခါအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းမကြခင်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်။တရုတ်နိုင်ငံရဲ့စစ်အင်အားတိုးတက်လာတာကိုဒေသရင်းမှာစိုးရိမ်မကင်းဖြစ်နေကြတဲ့အချိန်မှာတရုတ်နိုင်ငံကကာကွယ်ရေးအသုံးစရိတ်နောက်ထပ်ကဏ္ဍနှလုံးထပ်တိုးလိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။တရုတ်စစ်တပ်ကိုအစ်စ်မြင့်နီးပညာလက်နက်တွေတပ်ဆင်ဖို့နဲ့တပ်ဖွဲ့တွေခိမိရေးအတွက်ကာကွယ်ရေးအသုံးစရိတ်ကိုစစ်နေတဲ့တမနှစ်ရာခိုင်နှုန်းတိုးမြင့်တက်မှတ်မှာဖြစ်တယ်လို့ဝန်ကြီးချုပ်လီကတ်ကင်းကပြောဆိုလိုက်တာပါဒေတာရင်းမှာတရုတ်ရဲ့စစ်အင်အားအရှိန်အဟုန်မြင့်တိုးတက်လာတဲ့အတွက်အာရှနိုင်ငံတော်များများကစိတ်ပူပန်နေကြပါတယ်အဲ့ဒီထဲမှာဂျပန်နိုင်ငံလည်းပါဝင်ပြီးတရုတ်ကဒီလိုကြေညာချက်ထုတ်ပြန်ပြီးချက်ချင်းဆိုသလိုပဲစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဂျပန်နိုင်ငံကလည်းကြေညာချက်ထုတ်တုတ်ပြန်လိုက်ပါတယ်ရှင်မြောက်ကိုရီးယားကရန်စတဲ့အနေနဲ့တာတိုဖြစ်မစ်ဆိုင်းဒုံးလက်နက်တွေစမ်းသပ်ခဲ့ပြီးတဲ့နောက်ပိုင်းတာဝေးပြင်းတဲ့နျူကလ িয়ার လက်နက်တွေစမ်းသပ်နိုင်ွယ်ရှိတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကဒီကနေ့သတိပေးလိုက်ပါတယ်။မြောက်ကိုရီးယားကတာဝေးပြင်းဒါမှမဟုတ်နျူကလ িয়ার လက်နက်စမ်းသပ်နိုင်ွယ်ရှိတယ်ဆိုတာကိုလှစ်လူရှုမထားနိုင်ပဲတောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကိုတက်လှမ်းထားကြောင်းကာကွယ်ရေးဝန်ကြီးကင်ကွန်ဂျင်းကလွှတ်တော်ကော်မတီတစ်ရပ်ကိုတင်ပြလိုက်ပါတယ်ရှင်။
သတင်းချင်းချုပ်ကိုဒေါခင်ဆိုးဝင်းကြီးညာခဲ့တာပါခင်ဗျာဒီကနေ့ညနေအစည်းအဝေးထုတ်လုပ်ရင်မှုကတော့မက်ခင်ဖြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Limnus Rinkus ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American အတန်ညနေပဲအစည်းအဝေးကိုမြန်မာစံတော်ညညနေ 6:00 to 9:00 အထိ line no meter 16.25 ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာနောက်ထပ်2:00ကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်ပါဗျာ
This program has come to you from the Voice of America, Washington.